ီတစ်ပတ်တော့ရေအရင်းနဲ့အတွက်ရေးပါတဲ့မြချောင်းတွေကိုထိမ့်သိမ့်ဖို့အတွက်လိုအပ်နေတာတွေကိုပြောပြပေးပါစီ။မတ်လ14ရက်နေ့ဟာနိုင်ငံတကာမြချောင်းများနေ့ဖြစ်ပါတယ်။အခုအခါမှာကမ္ဘာပေါ်ကထင်ရှားတဲ့မြေကြီးတချို့ဟာပင်လယ်ထိစီးဝင်ဖို့အတွက်မသေးကြတဲ့အနေအထားကိုရောက်နေပြီလို့ WWF သဘာဝထိမ့်သိမ့်ရေးအဖွဲ့ကတွက်ချက်ပါတယ်။မြေချောင်းတွေဟာလူသားတွေအတွက်တိတ်ကိုအရေးပါတာမို့မြစ်တွေမပြည့်စည်စေဖို့ကျန်းမာဖို့အတွက် view site တင်တယ်လို့ရေရင်းမြေဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုကပြောပါတယ်
။ဒီကနေ့ဆောက်မှာလူရင်းနဲ့လူရဲ့တိုးတက်လာတာပါ။ဆောက်ဝင်နေတဲ့အတွက်ဒီချောင်းကသူတို့အများကြီးဆောက်ပေးပါတယ်။သွားရေးလိုက်ရတယ်၊ရေရတယ်၊ဆက်ကြည့်ရတယ်။နောက်ကသူကပို့တဲ့လုံးနဲ့ဒီချောင်းမင်းသားမှာပြီးရဲ့ဆိုင်နေရာဆိုက်လို့ခေါ်ပါတယ်။အဲဒါကြောင့်ဒီချောင်းကအရန်ကြီးကြီးပါတယ်။မြစ်တွေရဲ့ကျန်းမာမှုမှာစဉ်းစားကြည့်ရင်လည်းကျွန်တော်မြစ်တွေကိုအများအားကြီးဆက်နေတော့မြစ်ပေါ်မှာလူလုံးတဲ့ main gate ပေါ်အဖောက်ကြီးလုံးလို့ရှိရင်ဒီကီမာလုံးလုံးညမာလုံးလုံးဒီကျောင်းချောက်လုံးတို့တော့ပြည့်တဲ့သဘောရှိပါတယ်။ကျွန်တော်မြစ်တွေကိုဖြတ်ပြီးတရားထောက်တယ်။ကောင်းပါတယ်။ဒါဆိုလည်းတရားတိုင်ဒီကျောင်းမြစ်တွေဘယ်လိုဖြစ်သွားမလဲဆိုတော့ဖဲ့မရှိပါဘူး။ကျွန်တော်ထောက်တဲ့ကတော့လူတွေတော့အတွက်ဓာတ်ရှိပြင်မဲ့ဤကေသမားကြီးအားနေသွားစေပါတယ်
။မြစ်ချောင်းတွေပျက်စီးရတဲ့အကြောင်းရင်းတွေထဲမှာအခုလိုလူသားတွေဖန်တီးတဲ့တရားတွေဆဲတွေအပြင်မြင့်ညာကရေဝေး area မှာတစ်တော်တွေခုတ်လို့တစ်တော်ပြုံးတိမှုကလည်းအရေးပါတဲ့အရင်းခံတစ်ခုလို့ဆိုပါတယ
်။ဒီရဲ့အဖြစ်ချင်းအဓိကအကြောင်းရင်းတစ်ခုကတစ်တော်ရင်းရှိလို့ပါ။ဒီရဲ့ရေဝေး area မှာစစ်ပင်ရှင်ရဲ့ခါတော့အဲ့ဒီမှာရှိတဲ့ဂုံးကြီးကပိုးရလို့ရှင်ဒီတိုက်ထားပြီးတော့အဲ့ရဆဲလုံးညာပြည့်ထည့်ရောက်ပါတယ်။အဲ့ဒီ sediment ဆိုတဲ့ဆဲလုံးမျိုးဆဲရတာပို့ပြီးတော့ညတာခါကျမြစ်ပြင်နဲ့တောင်ကြီးဒီကစားမှုကြီးအဲ့ဖြစ်လာတာပါ
။သဲနှုံးဟာမြစ်တစင်းရဲ့ကျမ်းမာရေးအတွက်အရေးပါပါတယ်။မြစ်ထဲမှာရေတစ်ခုတည်းစီးဆင်းတာမဟုတ်ဘဲသဲနှုံးတွေကိုပါတဲပြီးစီးဆင်းတာမို့ဒီလိုမြစ်တစင်းရဲ့လုံရုပ်လုံဆန်လုပ်ငန်းကိုထိခိုက်စေတဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့လိုတာပါ။ဒီထဲမှာဆယ်ရီရေကာတာတွေတိစောက်မှုကိုလည်းတတိထားဖို့လိုပါတယ်
။ဆယ်ရီစောက်လို့ရှိရင်ကျွန်တော် ARV မြစ်ဆိုတော့ဒီအနည်းကသဘောမှာနေပူးထတာနမရှိလိုက်ပါတယ်။အဲ့ရနေပူးထတာများလို့လေရှိတော့အောင်ဆောင်မှာဆိုရင်ရောင်ကြီးရောသူမောအကြီးဆုံးပါ။ကျွန်တော်မင်းအောင်တို့တာမီလို့ရဲ့ရောင်ကြီးရောပို့လို့ကြီးတယ်မြို့တော်သူမောကြီးရှင်းတာပါ။မြို့တော်သူမောကြောင့်လေကျွန်တော်ဒီစားရတူတူပြောဒီရတယ်ပါ။ဒီဒီရဲ့အဲမှာပါတဲ့တဲနုံကြီးဆရာဒီရည်စင်းအင်အားနဲ့မူတည်တော့ဓာတ်ရဲ့ချိုးကြပါတယ်။အဲ့ကြအပေါ်မှာဆယ်ဆောက်လို့ရင်ဒီရငဲသွားပြီဆိုလို့ရှင်ကျွန်တော်အဲဒီကုန်းနဲ့လို့ပြီးဆိုတဲ့လို့ညပုံမှန်ပို့ချတိုင်းမပို့ထနိုင်လို့ရှင်မြို့ကျုံမှာရောက်လာနေပါတယ်။နေပါရင်ကျွန်တော်ပင်လေးအကျဉ်းကြည့်နေရော။ဒီကဲအားနေသွားပြီဆိုရင်ပင်လေးကအဲဒီမြို့ကျုံမှာကင်မရာစားတဲ့ဟာမျိုးတွေရှိတယ်။အဲဒါကျွန်တော်မြင့်မှာဆယ်တွေဆောက်တဲ့ခါကျရင်ယူဆန်နဲ့အချင်းကြီးပါ။ဆယ်မဆောက်ဘူးလို့ကျွန်တော်ပြောရမှာမဟုတ်ဘူး။ဒါပေမဲ့ဆောက်တဲ့ခါကျရင်အဲဒီဆယ်တွေကိုအကုန်လုံးပြတော့စက်နဲ့ညအနည်းဆုံးဖြစ်အောင်ဒီလိုလုပ်မယ်ဆိုတာစဉ်းစားဖို့ပြောချင်ပါတယ်။ကျွန်တော်ကိုမြစ်ပေါ်ပါလို့တော့ဆိုလို့ရှိရင်ဒီဥကိုကျွန်တော်မေးကြည့်ပါရဲ။ဘောင်းရှင်းအတိုက်ကိုစဉ်းစားထားရဆိုဘောင်းရှင်းတက်ကိုဘာမှဒီလုံးမထားပါဘူး။ဒီလိုထားလို့ရှိရင်ကျွန်တော်ကတော့လုံးဝသဘောမပြပါဘူးကန့်ကွက်ပါရဲ။မြစ်တစ်ခုခံလို့ရှိရင်ဒီပါလို့ပြောချင်မှဒီအကုန်လုံးကိုဒီစဉ်တစ်ခုလုံးကိုစဉ်းစားရဲသဘောရှိပါရဲ
။မြစ်ရဲ့ကြီးတာကြောင့်ဆိုးကျိုးတွေရှိသလိုကောင်းကျိုးတွေလည်းအများကြီးရှိပါရဲ
။ဒါကလူရဲ့မြစ်ကြီးတယ်ဆိုလို့ရှိရင်အဲဒါလူတွေအမြဲဖြစ်တယ်လို့မြင်တာပါ။ဒါပေမဲ့ဒီကြီးလာတော့အကျိုးစုရလေးရှိတာရဲ့ဒီအသိကြီးလို့တော့လူရဲ့အသေးအိုးရဲ့စီးဥစားရဲ့အကုန်လုံးမြို့မြို့ပြောဖုံးတယ်လို့ရှိတယ်လို့ဒီကြီးကတခုညာရရှိဖို့ကြည့်ရပါရဲ့ဒီဒီဒီမှာမှဆိုလို့ရင် plus plane အကြီးကားသားဖွဲ့ဒီလိုမျိုးမျိုးမှာစဉ်းစားနေပေါင်းဆက်ကြပါရဲ့ကျွန်တော်အညာရတဲ့မန္တလေးဆက်ပြီးတော့ဒိုင်းမဲ့ကိုကြည့်လိုက်လို့ရှင်လဲနေတဲ့ကျွန်းကြီးမဟုတ်ဘူးအဲ့ဒီပုံမှာပဲမန္တလေးရဲ့အသာတော့တွေကိုဆက်ကြည့်တော့အော် ERV ဒီမကဘူးကျွန်တော်ချင်းထဲမှာလဲ plus plane ရှိတယ်ကျွန်တော်အညာမောက်ပေါက်နေရတယ်ဆိုလို့ချင်းအကြီးကြီးကြီးမှုတော့ဆက်လာရင်းနဲ့ပဲအိမ်လုံးနဲ့ပဲဖတ်ကြည့်တော့တောင်တွေကဒီကြီးမှောက်မျောနေရတာပါဆံမျောနေရတော့ဒီပြေကိုကျွန်တော်ကင်ကြလို့ချင်းအဲ့ဒီဆက်လက်တွေကိုဆက်လုပ်ပြီးဆက်စလာမှာဘူးဒီအရမ်းမျိုးချောက်ဆိုလို့ချင်းလက်ပေးနဲ့လှုပ်ဆက်ရတဲ့တောင်တွေကအများကြီးပါလူတွေဘလောက်ကြည့်ကြလဲတော့ဆက်မစလာမလို့ချင်းနေရရင်တော့ပုတ်ပုတ်ကလေးလို့မရပါဘူး
ဟုတ်ကဲ့ပါဆရာဆရာမြန်မာနိုင်ငံမှာဒီမြစ်ကြောင်နေနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်မှုဒီအရေးရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာတယောက်အနေနဲ့ဆရာဘယ်လိုမြင်ပါလဲဘာလို့အရေးတကြီးလို့တင်လဲလို့မြင်ပါတယ်လို့ဆရာ
ပြောလဲဆိုတော့ဒီကြောင်တွေပို့ပြီးတော့ဖြစ်သွားတာ climate change တော့အဲ့ဒါမလဲမသိဒီဘဝလုံးဆုံးရမှာအဲ့ဒီမှာပမာပြ climate change ကိုပို့ပြီးတော့ဖြစ်ပါတယ်ဖြစ်ရတာကြောင့်ကျွန်တော်ရဲ့ပြည်ကြီးရာကိုကျွန်တော်ဖြစ်တယ်ဒါကြောင့်လည်းအပေါ်ကရေးတောင်တွေဖြစ်သွားတယ်အဲဒီမိုးလေဝသမှာမောင်းနေတယ်သူရဲ့ကြီးရဲ့ပြည်ကြီးရာအနေပေါ်မှာ သဘာဝကြောင့်ဒီငွေတိုင်းရှိနေတာဟာဥပဒေနဲ့ပုံမှန်ရဲ့စစ်တော်ကြီးရှိရတော့တော်တော်ကိုသိကြကြကောင်းပါလေအဲ့ဒီစစ်တော်ကြီးရောအဲ့ဘဝကျလာတဲ့အနေနဲ့ဒီဟာတရားဝင်ကျောက်လာအောင်ယူရက်လည်းနေသွားတယ်တဲ့နုံရလဲပို့ချရတာခါကြတော့အဲဒီပို့ချရတဲ့တဲ့နုံကိုကျွန်တော်ဘယ်လိုမှဆောင်ကျဉ်းစင်းနဲ့အကုန်လုံးကိုယ်မသွန်းမအောင်တနည်းကိုတန်းတန်းကြည့်ရတော့တဲ့နေရဟာမျိုးကျွန်တော်တော့ပြောက်ထုတ်ထုတ်လို့မရနိုင်ပါဘူးအဲ့ဒါအဲ့ရတွေကိုအဝင်နဲ့အောင်ပြည့်ရဲ့ယူဝေးရရမှရှိတဲ့တော့ပုံရမှုကိုကျွန်တော်ယူဆက်ခင်းရအောင်အဲ့ဒါကျွန်တော်ယာယူကိုပြည့်ပြည့်စုံစုံကျွန်တော်အဲ့လိုလောက်ကြည့်ဆိုတော့လဲခက်တော့ခင်းနေတာပေါ့တစ်တစ်တော့ကျွန်တော်ယူနေတဲ့နည်းနည်းနည်းတော့ဘယ်လိုပြန်ဖြစ်လာနိုင်လဲတော့ကြောက်ကြကွာအရေးကြီးရောအမအိုမလုံးမျိုးတွေကျွန်တော်ယူဆက်မှာအာကျူတင်ကောင်ဝဲသဘောမျိုးဖြစ်တဲ့ဒီကြောင့်ဥပမာစကားစတိုင်းကြီးဆောက်မယ်ဒါမျိုးဖယ်လို့ပဲဘာစူးစူးပြီးပေါ်လာမယ်အဲစူးစူးပြီးအများကြီးပြောင်းသဘောဝကိုကျွန်တော်သိပြီးတော့ဖန့်ကြည့်လို့ရှိရင်သဘောဝကကျွန်တော်ပြန်ပြန်ခတ်ပါရဲ့အဲကြသဘောဝကိုကျွန်တော်ယူဆက်ပြီးတော့ခြံကြွေရပါလိမ့်မယ
်ဒီဗမာနိုင်ငံရဲ့မြေကျောင်းတွေမှာထင်သာမြင်သာပျက်စီးနေတာဘာရှိပါလဲဆရာ
လုံးဝအထင်သာဆုံးပုံစံတော့ကျွန်တော်ဒီဝီဝီနဲ့ရမှာဆင်းတယ်လို့လုံးနေသိချရတော့ပါရဲ့ရှင်မြေသမောင်းတရားဝင်သမောင်းတွေစက်ကြီးနဲ့ပို့ချရပြပြရေပတ်ကုန်နဲ့ဖြစ်တင်ကုန်နဲ့ဆက်နောက်တော့ကျွန်တော်တို့ရေဝင်ရေနဲ့စစ်တော်ရေကိုသိရှိတော့အောင်တော့အဲ့အားဒီမှာဒီစစ်တော်ကရှင်ကျုံတရားပြုပါတယ်တပန်ဖြစ်မှတော့တော့မှစစ်တော်တခုဆိုလို့ရှိရင်တပန်ဆက်ချက်ဆိုတာစစ်တော်လူကိုစဖားလို့ပါတယ်ဒါကြတော့ပို့တင်ရတယ်လက်မရပါဘူးဆိုတော့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူးလို့တော့အပေါ်ဖြစ်တယ်ကိုကျွန်တော်ကြောင်တဲ့ခါရချင်ပြီးတော့ကိုဆွေးရကောင်းဆုံးလို့ဆင်ပါတယ်ဒီလိုရင်းနဲ့ရပတ်ဖို့လို့ရှိရင်စစ်ကားဆက်မတွေပေါ်မှုဆင်းပါတယ်
ဒီရင်းမြေဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာဌာနကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။